မကြာခင်စတင်ဆောင်ရွက်မဲ့သကောင်စီရင်ကောက်ယူမှုဟာတိုင်းရင်းသားတွေအပေါ်ထိခိုက်တာတွေအချင်းချင်းစိတ်ဝမ်းကွဲပြားတာတွေဖြစ်ပေါ်စေနိုင်တာကြောင့်ဒီအခြေအနေတွေကိုဖြေရှင်းပြီးမှသာသကောင်စီရင်ကောက်ယူဖို့အတွက်တိုင်းရင်းသားလူမှုအခြေပြုအဖွဲ့အစည်း30ကတောင်းဆိုလိုက်ပါတယ်ဒီလိုဖြစ်ရှင်းမှုအတွက်တိုင်းရင်းသားအဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့အမြန်ဆုံးတွေ့ဆုံဆွေးနွေးဖို့ကိုလည်းတောင်းဆိုထားတာပါဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းကသတင်းတောင်ကိုမိုးစော်ကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီနေ့မလာကုံမှာစတင်မဲ့2014သကောင်စီရင်ကောက်ယူမှုမှာအသုံးပြုမဲ့ကုတ်အမှတ်သားတွေတတ်မှတ်ရမှာမျိုးနွယ်စုအမည်မှားယွင်းတာပါဝင်သင်းတဲ့မျိုးနွယ်စုအမည်စင်းတွေကြန့်ရှိနေတာမျိုးနွယ်စုတစ်ခုတည်းကိုဒေသန္တရအခေါ်အဝေါ်နဲ့နှစ်ကြိမ်သုံးကြိမ်ဖော်ပြတာတွေကြောင့်သက်ဆိုင်ရာတိုင်းရင်းသားမျိုးနွယ်စုတွေကကောက်ကွက်တာတွေထွက်ပေါ်နေချိန်မှာပဲတိုင်းရင်းသားလူမှုအခြေပြုအဖွဲ့အစည်း30ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။သကောင်စီရင်ကောက်ယူတာကြောင့်တိုင်းရင်းသားတွေအပေါ်ထိခိုက်နိုင်တဲ့အခြေအနေတွေကိုရှာဖွေပြီးတဲ့နောက်တောင်းဆိုတာဖြစ်တယ်လို့ကချင်ငင်းချမ်းရေးကွန်ရက်ကဒေါ်ခွန်ကြာကပြောပါတယ်။လို့စင်မှာတိုင်းသားလူမျိုးစုတွေဟာတကောင်စင်းကောက်ယူမှုအတွက်သက်ဆိုင်ရာကော်မတီတွေအဖွဲ့အစည်းတွေဖွဲ့စည်းဆောင်ရွက်နေကြပြီဖြစ်တာကြောင့်အဲ့ဒီကော်မတီအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွဲဆုံဆွေးနွေးဖို့တောင်းဆိုထားတာဖြစ်တယ်လို့ပြောပါတယ်။အစိုးရကပြင်ဆင်ထားတဲ့တကောင်စင်းကောက်ယူမှုကထိခိုက်မဲ့အခြေအနေတွေကိုဒေါက်ခွန်ကြာကအခုလိုပြောပါတယ
်။ဥပမာဆိုလို့ရှိရင်ပေါ့ဒီကင်းရင်ကိုပဲသိရအောင်ကင်းရင်မှာဆိုလို့ရှိရင်ဂေခုန်ဂေပါဆိုတာကင်းရင်လူမျိုးဖြစ်တယ်ရှင့်။ဒီကင်းရင်လူမျိုးဂေခုန်ဂေပါကိုသူတို့ကတရားထဲမှာထည့်လိုက်တယ်ရှင့်။အဲ့တော့တရားထဲမှာထည့်လိုက်တယ်ဆိုရင်ဂေခုန်ဂေပါကဒီကင်းရင်လူမျိုးရဲ့လူကြီးထဲမှာဒီနှမျိုးတောင်မှယော့သွားပါတယ်ရှင့်။အဲ့တော့အကယ်၍အကုန်လုံးဂေခုန်ဂေပါထည့်အောင်တော့ကလားလူကြီးတွေပဲတိုးလာမှာဖြစ်တယ်။ကင်းရင်လူကြီးတွေမတိုးတော့ဘူးပေါ့။နောက်တစ်ခုကတော့ဥပမာဆိုရင်နာကဆိုလို့ရှိရင်ချင်းမဟုတ်ဘူး။ဒါပေမဲ့နာကကိုချင်းအောင်မှာထည့်ထားတယ်ဆိုတဲ့အခါကျတော့ချင်းနဲ့နာကစိတ်ဝမ်းကွဲပြားမှုတွေဖြစ်လာနိုင်တယ်လေ။အဲ့လိုမျိုးပေါ့။
နောက်တစ်ချက်ကတော့ကချင်လူမျိုးရဲ့စနစ်ရခိုင်နှုန်းဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ထိန်းချုပ်ရာဒေသအတွင်းဒုက္ခသည်စခန်းတွေကိုရောက်ရှိနေတာကြောင့်စစ်ပွဲတွေငြင်းချမ်းမှကောက်ယူတာကပိုပြီးတင့်တော်မယ်လို့ဒေါ်ခွန်ကြာကထောက်ပြပါတယ်။ဒီအခြေအနေတွေကိုမဖြေရှင်းမဲ့သကောင်စင်းကောက်ယူမယ်ဆိုရင်တိုင်းရင်းသားမျိုးနွယ်စုတွေကြားတင်းမာမှုတွေဖြစ်ပြီးအချင်းချင်းပဋိပက္ခတွေဖြစ်လာနိုင်မယ်လို့လည်းသုံးသပ်ပါတယ်။
အခုဆိုရင်တမတော်တိုင်းရင်းသားတွေဒီမျိုးနွယ်စုတွေကြားထဲမှာတန်ရှင်းနေအများကြီးများနေပြီပေါ့။အဲ့လိုမျိုးတိုင်းဆိုရဒီအခွန်ဖလစ်ဆိုရဒီပဋိပက္ခတွေကိုဖြစ်ပေါ်လာနေဖို့အင်မတန်မှနှီးချပါတယ်ရှင့်အဲ့တော့ဒီလိုမျိုး ethnic tension ကနေပြီးတော့ ethnic conflict မဖြစ်အောင်ကျမတို့တားဆီးဖို့လိုအပ်တယ်လောလောဆယ်အနေနဲ့ဒါထက်ောက်မယ်ဆိုလို့ရှိရင်တော့ ethnic conflict ဖြစ်လာနိုင်ဖို့အများကြီးအလားအလာရှိတယ်။လက်ရှိလောလောဆယ်အနေနဲ့ဒီပဋိပက္ခကြားမှာတော့အပြစ်ခတ်ရဆေးရီတော်၎င်းဒီနှီးချနှီး၎င်းဒီ this process ခုလုံးမှာဘလို့မှအခြေမခံသေးတဲ့အချိန်မှာဒီအရုပ်လာလို့ဒါတော့ဘလို့မှအဖြစ်မကြီးရှင့်
တိုင်းရင်းသားတွေရဲ့စိုးရိမ်ပူပန်မှုကိုဖြေရှင်းပြီးမှသာသကောင်စင်းကောက်ယူဖို့ကိုလည်းတိုင်းရင်းသားအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ရီကဒီလ10ရက်နေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့တိုင်းရင်းသားလူမျိုးအဖွဲ့အချို့ကသကောင်စင်းကောက်ယူတာကိုအကြေအလည်ညှိနှိုင်းပြီးမှဆောင်ရွက်ဖို့တောင်းဆိုတာတွေရှိပေမဲ့တမတ်ရက်ကိုနောက်ရွှေ့မှာမဟုတ်ကြောင်းပြောပါတယ်။UNFPA ကုလသမဂ္ဂအကူအညီနဲ့မြန်မာနိုင်ငံတဝန်းလုံးသကောင်စင်းကောက်ယူတာကိုတော့မလ30ရက်နေ့ကနေဧပြီလ10ရက်နေ့အတွင်းဆောင်ရွက်ဖို့ပြင်ဆင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနောက်ဆုံးသကောင်စင်းကောက်ယူခဲ့တာကတော့စစ်အာဏာရှင်ဟောင်းဗိုလ်ချုပ်နေဝင်လက်ထက်1983ခုနှစ်ကဖြစ်ပြီးအဲ့ဒီအချိန်ကလူဦးရေ35သန်းကျော်ရှိခဲ့ပါတယ်။2015ခုနှစ်ရွေးကောက်ပွဲအတွက်အရေးကြီးတဲ့ပြင်ဆင်မှုတစ်ရပ်ဖြစ်တဲ့အခုတစ်ကြိမ်သကောင်စင်းကောက်ယူမှုမှာတော့မြန်မာနိုင်ငံရဲ့လူဦးရေဟာတန်း60ကျော်လိမ့်မယ်လို့အစိုးရကခန့်မှန်းပါတယ်